ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ52ချိန်မြောက်ညီလာခံမှာတင်သွင်းခဲ့တဲ့အစီအခံစာတစ်ထောင်မှာတော့ကမ္ဘာဒေသဆောင်ကလူ့ခွင့်ရေးချိုးဖောက်မှုတွေစိုးရိမ်စရာတိုးလာနေတာကိုမိမောင်းထိုးပြသွားသလိုငြိမ်းချမ်းရေးအဖြစ်ရှာမှာတော့မျှော်လင့်ချက်ရောင်းချီအနည်းငယ်ပဲတွေ့နေရပါတယ်။ကုလသမဂ္ဂရုံးဆိုင်ရာဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုနှမ်းလောင်ပြောပြပေးပါမယ်ရှင
်။ကမ္ဘာတဝန်းကဒါဇင်နဲ့ချီတဲ့နိုင်ငံတွေမှာမပြေဆုံးနိုင်တဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပိတ်မိနေကြတဲ့တန်းနဲ့ချီတဲ့ပြည်သူတွေရဲ့အခက်အခဲအကျအတဲတွေကိုကုလသမဂ္ဂယာယီလူအခွင့်အရေးမဟာမင်းကြီးနာဒါအယ်နာရှစ်ကမိမောင်းထိုးတင်ပြသွားပါရယ်။ဘာကီနာဖာဆို၊ဘရွန်ဒီ၊ဘိုအာဖရိကသမရနိုင်ငံနဲ့မာလီနိုင်ငံအပါအဝင်အာဖရိကတိုင်းနိုင်ငံအတော်များများမှာလူအခွင့်အရေးအခြေအနေတွေပေါ်မိုဆိုဝါလိုင်းတာကိုလည်းအလေးပေးပြောကြားတော့ပါတယ်။အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရေးဒေသမှာနှစ်နှစ်နီးပါးကြာလာပြီဖြစ်တဲ့နိုင်ငံရဲ့အကြအတဲတွေပြည်လည်နိုင်ရင်မှလည်းမျိုးလင့်ချက်အနည်းငယ်ပဲရှိနေတာကိုရှာယီမဟာမင်းကြီးအယ်နက်ရှစ်ကအလေးပေးပြောကြားတော့ပါတယ်
။ Following the recent resumption of hostilities in northern Ethiopia, I am encouraged by the announcement.
အီသီယိုးပီးယားနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေလက်တလောပြန်လည်ပေါ်ပေါက်လာတဲ့နောက်ပိုင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့နဲ့အာဖရိကသမ္မတကကမကထပြုဆောင်ရွက်ပေးနေတဲ့လင်းနဲ့တဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အဆင့်သင့်ရှိပါတယ်ဆိုပြီးတီဂရိတ်အာဏာပိုင်တွေမနေ့ကကြီးညာလိုက်တဲ့အပေါ်အတက်မိပါတယ်အကြမ်းဖက်မှုအလုံးထောက်ရရက်ဆိုင်ကြဖို့သက်ဆိုင်သူအလုံးကိုကျမတိုက်တွန်းပါတယ်အပြုသဘောဆောင်ပြီးစစ်မှန်တဲ့ငင်းချမ်းရေးစကဝိုင်းလဲစတင်တင်ပါတယ်
ဟေဒီနိုင်ငံကလက်နက်ကင်ခိုင်အုပ်စုတွေရဲ့ပြင်းထန်ရက်စက်တဲ့အကြမ်းဖက်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းရှားယီမဟာမင်းကြီးကအချိန်ပေးတင်ပြခဲ့တာပါဟေဒီနိုင်ငံတွင်အကြမ်းဖက်မှုတွေကြာဆင်းသွားအောင်နိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းကူညီကြဖို့လဲသူကတိုက်တွန်းတောင်းဆိုသွားပါတယ်တရုတ်နိုင်ငံထက်ကဝီကာမွတ်စလင်ရဲ့အရေးလူအခွင့်အရေးကောင်စီမှာအထူးအစီအစဉ်တရက်အနေနဲ့ဆွေးနွေးတိုင်ပင်ကြဖို့လူအခွင့်အရေးတက်ကြွလှုပ်ရှားသူတွေရဲ့တောင်းဆိုတွေပို့ပြီးတော့ကျဲလောင်လာနေချိန်မှာပဲဝီဂါလူနဲ့စုမွတ်စလင်တပ်တန်းကျော်ကိုပညာပေးစခန်းတွေမှာတရုတ်အစိုးရကထိမ့်သိမ်းထားတဲ့လို့ရကတော့ယာယီမဟာမင်းကြီးကသဘောလောက်သာပြောဆိုသွားပါတယ
်။ On 31 August, my office published its assessment of human rights concerns.
တရုတ်နိုင်ငံတည်းကကိုပိုင်အုပ်ချုပ်ခွင့်ရရှင်ကျန်းဒေသနေဝီဂါမွတ်စလင်တွေလူ့ခွင့်ရချိုးဖောက်ခံရတဲ့ကိစ္စတွေအပေါ်စမ်းစစ်သုံးသပ်ချက်တွေကိုဩဂုတ်လ31ရက်နေ့မှာကျမရုံးကပုံနှိပ်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတဲမှာအစိုးရနဲ့အခြားပါဝင်ပတ်သက်နေသူတွေအတွက်လည်းအကြံပြုတင်ပြချက်တွေပါဝင်ပါတယ်
။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တက်ခတ်နေတဲ့ကိစ္စမှာတော့ယာယီကော်မရှင်နာမင်းကြီးအယ်နက်ရှစ်ကပို့ပြီးတော့ပြင်းပြထန်ထန်ဝေဖန်ပြောဆိုသွားတာ
ပါ။ In the Russian Federation, the intimidation, restrictive measures and sanctions against
Russian နိုင်ငံမှာတော့ယူကရိန်းစစ်ပွဲအပေါ်ဆန့်ကျင်တဲ့သူတွေထိတ်လန့်ကြောက်လန့်အောင်လုပ်တာကန့်သတ်ချုပ်ချယ်တာတွေဟာဖွဲ့စည်းအုပ်ချုပ်ပုံကအမှတ်ခံပေးထားတဲ့အခြေခံလွတ်လပ်ခွင့်ကိုချိုးဖောက်ခံရတာဖြစ်ပါတယ်။သတင်းထောက်တွေကိုဖိအားပေးတာ၊အင်တာနက်လိုင်းတွေပိတ်ဆို့ဖြတ်တောက်တာနဲ့သတင်းမီဒီယာတွေကိုနှီးပေါင်းစုံနဲ့တီးဖြတ်နေတာဟာမီဒီယာပလူရယ်လစ်ဇင်ဆိုတဲ့ဗဟုဝါဒနဲ့မကန့်ညီသလိုလွတ်လပ်စွာသတင်းအချက်အလက်ရယူခွင့်ဆိုတဲ့အခွင့်အရေးတွေချိုးဖောက်ခံရတာလည်းဖြစ်ပါတယ်။
ယူကရိန်းစစ်ပွဲတွေအဆုံးမတက်သေးသလိုအရသာပြည်သူတွေလည်းစစ်ဘေးဒဏ်ကိုဆက်လက်ရင်ဆိုင်နေရတယ်လို့လည်းယာယီမဟာမင်းကြီးကပြောဆိုသွားပါတယ်။စစ်ပွဲရဲ့အကျိုးဆက်ကလူမှုစီးပွားအပေါ်ဆိုးဝါးစွာတက်ရောက်မှုရှိနေတာကိုလည်းယာယီမဟာမင်းကြီးကထောက်ပြပြောဆိုခဲ့တာပါ။ယူကရိန်းစစ်ပွဲကြောင့်လောင်စာဆီတွေအကြီးအကျယ်ပြက်လက်မှုနဲ့ရင်ဆိုင်နေရတယ်လို့ပဲကမ္ဘာအစင်းရဲဆုံးနိုင်ငံတချို့မှာဆန္ဒရိက္ခာမလုံလောက်တာတွေဖြစ်လာတယ်လို့လည်းပြောဆိုသွားတာပါ။ယူကရိန်းစစ်ပွဲကြောင့်ပေါ်ပေါက်လာရတဲ့ထိခိုက်ပျက်စီးမှုတွေအကြောင်းညီလာခံမှာဆက်လက်ဆွေးနွေးသွားမယ်လို့လည်းယာယီမဟာမင်းကြီးကပြောဆိုသွားပါတယ်။